မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဗြိတိန်နိုင်ငံရေးဝန်ကြီးကနိုင်ငံရေးအကျဉ်းသားတွေအရေးလေ့လာဆွေးနွေးခဲ့တယ်လို့မနေ့ဖြန်မှာတော့ရိုဟင်ဂျာပဋိပက္ခကိုလေ့လာဖို့ရခိုင်ပြည်နယ်ကိုသွားရောက်မှာပါစစ်ဖက်အရက်ဖက်ခေါင်းဆောင်တချို့နဲ့လည်းတွေ့ဆုံဖို့ရှိပါတယ်မတ်တိန်နေထိုင်စူးစီးတင်ပြထားပါတယ
်ဗြိတိန်နိုင်ငံရေးဝန်ကြီးဂျယ်ရမီဟန့်ကဒီကနေ့ဗုဒ္ဓဟူးနေ့မှာမြန်မာနိုင်ငံကိုရောက်ရှိလာတာပါနှစ်ရက်ကြာမြန်မာခီးစဉ်အတွင်းမှာတော့ရိုဟင်ဂျာပြည်ပခါကိုကိုယ်တိုင်လေ့လာနိုင်ဖို့သွားမယ်လို့လဲဝင်းဂျီဟန်ကသူ့ရဲ့ Twitter မှာပြောဆိုထားပါတယ
် I'm in Burma this week to see firsthand some of the issues around the humanitarian crisis faced by the Rohingya people
ရိုဟင်ဂျာရီခံစားနေရတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာဘေးဒုက္ခတချို့ကိုကိုယ်တိုင်ကိုကြလေ့လာဖို့အတွက်ဒီသတင်းပတ်တည်းမှာကျွန်တော်မြန်မာနိုင်ငံရောက်ရှိနေပါတယ်စစ်ဖက်နဲ့ရပ်ဖက်ခေါင်းဆောင်တချို့နဲ့လည်းတွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်
ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေအပေါ်လူမျိုးရုံးတပ်ဖြတ်မှုအတွက်မြန်မာစစ်တပ်ဗိုလ်ချုပ်ကြီးတွေကိုတရားစွဲဆိုနိုင်ရေးတိုက်တွန်းထားတဲ့ကုလသမဂ္ဂစုံစမ်းရေးမှုတွေရဲ့အစီရင်ခံစာထုတ်ပြီးနောက်တစ်နေ့မှာဗြိတိန်နိုင်ငံရဲ့ဝန်ကြီးရဲ့မြန်မာခီးစဉ်ထွက်ပေါ်လာတာပါမြန်မာအစိုးရဘက်ကတော့ကုလအစီရင်ခံစာကိုကန့်ကွက်ထားတယ်လို့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလည်းလက်တင်မခံပါဘူးဒီကနေ့ရန်ကုန်ကိုဆက်ရောက်လာတဲ့ဗြိတိန်နိုင်ငံရဲ့ဝန်ကြီးကနိုင်ငံရေးအကျဉ်းသားတွေကိုဂုဏ်ပြုထားတဲ့ပြတိုက်ကိုတွားရောက်ပြီးနိုင်ငံရေးအကျဉ်းသားတွေအရေးဆွေးနွေးခဲ့တယ်လို့ရွှေရကုံစီတီတော်ကလည်းတွားရောက်ဖူးမြော်ခဲ့ပါတယ်။နိုင်ငံရေးအကျဉ်းသားများကုညီဆောင်ရှောက်ရေးအသင်း AAPP ကိုတွားရောက်တာမှာတော့ထောင်ချခံထားရတဲ့ Writers သတင်းထောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိစ္စကိုအလေးထားဆွေးနွေးခဲ့တယ်လို့ AAPP ရဲ့တွဲဖက်အတွင်းရေးမှူးဦးဖို့ကြီးကပြောပါတယ
်။တော်တော်သူဖြစ်မှလာတော့ journalist တွေထောင်ကြတယ်သူတို့ကိစ္စကိုလည်းသူမေးတယ်မြန်လာတယ်ရှိပါတယ်အဲ့တော့ကျွန်တော်တို့ကတော့လက်ရှိမှာလည်းငယ်ထောင်ထဲမှာထောင်ကြပြီးတော့23လောက်ရှိရဲအဲ့ journalist တွေအပါအဝင်ပေါ့ပြီးတော့ကျတော့ထောင်ထဲကနေအမှုဝင်ဆိုင်ကြီးက46ယောက်ရှိတယ်ပြီးရင်ဒီနှစ်ရက်တယောက်ကထောင်ကဒီကနေပြီးတော့ဒီအမှုဝင်ဆိုင်ကြီးကလည်းရှိတယ်ဒီနိုင်ငံရေးအကျဉ်းသားတွေအများဆုံးတော့ရေးတော့တော်တော်တရားစိတ်ဆုံးတော့ဆိုမှုတော့ကျွန်တော်တို့အကြံပေးလိုက်တာရှိပါတယ်
တရားဥပဒေမဲ့ဖမ်းဆီးမှုတွေကိုစစ်တပ်တင်မဟုတ်ဘဲတိုင်းရင်းသားလက်နက်ကိုင်တွေကပါကျူးလွန်နေတဲ့အခြေအနေကိုအဆုံးသတ်နိုင်ဖို့ပြည်တွင်းစစ်အဆုံးသတ်ရေးဒါ့အပြင်အရက်သားအစိုးရရဲ့ဒီမိုကရေစီဖော်ဆောင်ရေးမှာ2008ခုနှစ်အခြေခံဥပဒေကြောင့်အဟန့်အတားဖြစ်ရတဲ့အခြေအနေတွေကိုလည်းဆွေးနွေးခဲ့တယ်လို့ AAPP ရဲ့တွဲဖက်အတွင်းရေးမှူးဦးဖို့ကြီးကပြောပါတယ
်။နောက်ဒီမတရားသိမ်းဖမ်းဆီးမှုတွေကလည်းဆက်ရှိနေလို့မယ်။အဲ့လိုရှိတဲ့အချိန်မှာအခုအရင်တော့ဒီသမ္မတကပဲဖန်တာပေါ့အခုကတော့တိုင်းသက်တွေကပန်းနေတာမျိုးရှိတယ်။ဒါတွေကိုလည်းကျွန်တော်တို့ထောက်ကြရရင်ရှိပါတယ်။အဲ့ဒီလူတွေရဲ့ခံစားနေရတဲ့ဒုက္ခတွေပေါ့။ဒီလိုဒုက္ခတွေချုပ်နှိမ်တော့ဖို့ဆိုလို့ရှိရင်တော့ဒီရင်းစစ်ပြီးဖို့ဆက်ဖို့လိုတယ်ပေါ့။ဒီလိုဒုက္ခတွေကိုအတင်းအပြေးဖို့တော့အစိုးရက2008ပေါ်ကြီးဝင်ကြည့်ရအောင်ပြောအစိုးရမှာဒီအစိုးရပေါ်စီကိုအကောင့်တွေပုံနိုင်ဖို့အတွက်ဒီလိုပြည်သူရဲများကရှိမနေဘူး။ဒီလိုပြည်သူရဲများကဒီလိုကံတက်ပြည်ရဲ့နေရာကိုကံရတာမျိုးဖြစ်တဲ့အတွက်အစိုးရကအရန်တော့ကံရတဲ့ကံရတဲ့အကြောင်းမျိုးကိုကျွန်တော်တို့ရှင်းပြဖြစ်ပါတယ်
။ပြီးခဲ့တဲ့နှစ်ကအချမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းလူပေါင်းသိန်းနဲ့ချီပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုတော့ဗြိတိန်နိုင်ငံရဲ့ဝန်ကြီးဂျယ်ရမီဟန့်ကမနေ့ပြန်ကြာတာပရိနေမှာစစ်တပ်ရဟတ်ရင်နဲ့တွားရောက်ဖို့စီစဉ်ထားပြီးအဲ့ဒီနောက်မှာနေပြည်တော်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။ရိုဟင်ဂျာပြည်ပခနောက် Writers သတင်းတောင်နှစ်ဦးအရေးတို့ကိုဆွေးနွေးမယ်လို့ဗြိတိန်နိုင်ငံရဲ့ဝန်ကြီးဟန့်ကသူ့ခီးစဉ်မတိုင်ခင်မှာပြောဆိုထားတာဖြစ်ပါတယ်။